အာဆီယံနိုင်ငံတွေကပုဂ္ဂလိကစီးပွားရေးလုပ်ငန်းတွေအနေနဲ့ ACDS လို့ခေါ်တဲ့ထိရောက်တဲ့အွန်လိုင်းဂျာဂန်အကောက်ခွန်စနစ်ကိုအသုံးပြုခွင့်ရကြတော့မှာဖြစ်ကြောင်းအာဆီယံအဖွဲ့ကနိုဝင်ဘာ30ရက်နေ့မှာကြေညာပါတယ်။ DX စနစ်ကိုအသုံးပြုခြင်းအပြင်အာဆီယံနိုင်ငံတွေအချင်းချင်းကြားကိုယ်သွယ်မှုဆိုင်ရာစင်ခေါ်မှုတွေကိုလျှော့ချပေးနိုင်မှာဖြစ်သလိုအာဆီယံစီးပွားရေးအတိုင်းအဝန်ရဲ့အကျိုးကျေးဇူးတွေကိုအပြည့်အဝခံစားရမှာဖြစ်တဲ့အပြင်အာဆီယံနိုင်ငံတွေကြားဒေါ်လာစွာကုန်စည်စီးဆင်းမှုကိုရရှိစေမှာဖြစ်တယ်လို့ဆိုပါတယ်။2019မှာကျင်းပတဲ့အာဆီယံစီးပွားရေးဝန်ကြီးတွေရဲ့အစည်းအဝေးကချမှတ်ခဲ့တဲ့ကုန်သွယ်ရေးဆိုင်ရာကုန်ကြစည်းရိတ်တွေ100,000,000,000လုံးလျှော့ချရင်းနဲ့2019ကနေ2025ခုနှစ်ကြားကုန်သွယ်မှုပမာဏ2.2%ရေးဆိုတဲ့ရည်မှန်းချက်နှစ်ခုကိုလက်တွေ့အကောင့်ထဲပေါ်လိုက်တာလည်းဖြစ်ပါတယ်။ဒီရည်မှန်းချက်တွေအကောင့်ထဲပေါ်လာရေးအတွက်ကုန်ပစ္စည်းစတင်တင်ပို့တဲ့နေရာမှာတင်ပစ္စည်းမျိုးစားနဲ့အရေအတွက်ကိုအာဆီယံအကောက်ခွန်ဌာနမှတခါတည်းမှတ်တမ်းတင်ပြီးတမတ်တဲ့နေရာရောက်တဲ့အထိတင်ပို့နိုင်မဲ့ DX ကိုတီထွင်လိုက်တာဖြစ်ပါတယ်။ဒီစနစ်ကိုတော့ EU ဥရောပသမဂ္ဂရဲ့ပံ့ပိုးထားတဲ့ Arise Plus အစီအစဉ်နဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာရှိတဲ့အာဆီယံတွင်းဝန်ယုံကနေကြီးကြပ်ကုကဲမှာဖြစ်ပေမဲ့နိုင်ငံတစ်ခုချင်းစီနဲ့ဒေသတွင်း Help Desk ကူညီပံ့ပိုးရေးဌာနတွေလည်းထားရှိသွားမယ်လို့ဆိုပါတယ်။ X ဟာEU နဲ့အာဆီယံကြားရေရှည်တည်ရှိလာတဲ့အားကောင်းတဲ့တိုးတက်ကြောင်းလဲနေတဲ့ပူးပေါင်းဆောင်ရွက်မှုရဲ့တည်တည်တစ်ခုဖြစ်ကြောင်း EU ရဲ့နိုင်ငံကပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးရေးဌာနညွှန်ကြားရေးမှူးချုပ် Mr. Gohan Doens ကပြောပါတယ်